စကိုင်းဘက်မှာလည်းတိုက်ပွဲတွေရှိနေပါတယ်။စကိုင်းတိုင်းကမ်ပလူမြို့နယ်ကချေးရွာတွေကိုစစ်ကောင်စီကနေမြေရှင်းလင်းရေးစစ်ကြောင်းထုတ်ပြတဲ့နောက်ဒေသခံ30ကျော်ဖမ်းဆီးခံရပြီး9ဦးလောက်ကတော့အသက်ခံရတယ်လို့ဒေသခံတို့ကပြောပါတယ်။စစ်တပ်ရဲ့နေမြေရှင်းလင်းရေးစစ်ကြောင်းထုတ်ရာကြောင့်ချေးရွာပေါင်း73ရွာနီးပါးကခမန်းကျေဒေသခံ1000ခွဲလောက်ကလည်းစစ်ဆောင်ထိခြားရပါတယ်။ခြေချောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်တင်ပြထားပါတယ်ရှင်။
ကမ်ဘလူမြို့နယ်စီကုံတကြားဆက်ကနေထွက်လာတဲ့စစ်ကောင်စီစစ်ကြောင်းဟာကွင်ကိုချေးရွာကပြူစောထိအဖွဲ့ရုံနဲ့ပူးပေါင်းပြီးဖေဖော်ဝါရီလ19ရက်နေ့ကစလို့ပေကျင်းချေးရွာကိုရုတ်တရက်ဝင်ရောက်ခဲ့တဲ့အကြောင်းနဲ့ဒေသခံ30ဝန်းကျင်ဟာစစ်ကောင်စီတပ်တွေစီမှာဖမ်းဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်
ရုတ်တရက်ဝင်လာခဲ့ပြီးတော့မှပေကျင်းနေတဲ့သူတို့ကခြေစဉ်ရောကားရောဒီရောက်ခဲ့ပေါ့နော်နောက်ဆက်ကိုရုတ်တရက်ထိုးထွက်လိုက်တဲ့ခါမှာဒေသခံပြည်သူတွေကမဆောင်နိုင်လို့ဖြစ်သွားတာ။ဒီစစ်ကြောင်းကလည်းကျွန်တော်တို့အဲ့လောက်ကြည့်အောင်မျိုးစက်ကထိုးလာလိုက်မျိုးလည်းမရှိမထင်ဘူးပေါ့နော်ဘယ်တော့မှလည်းမရှိကြရဆိုတော့အဲ့တော့ပေကျင်းနဲ့ကျွန်တော်တို့ကွင်းကိုနဲ့လည်းဒီမိုင်းအဖြစ်နဲ့တမိုင်းကောင်းကောင်းလောက်ပဲဝင်နေသူကပေကျင်းလေးမဆောင်နိုင်မသိမ်းအောင်ဖြစ်သွားတာပေါ့နော်ခုချင်းတော့အများကြီးမရတဲ့ပေကျင်းကပြည်သူတွေမရပါဘူး။ခဏကတော့ကျွန်တော်တို့လုံးဝကျွန်တော်ဖန်ဆောင်နေဒါပြည်ကြီးတွေပါလေပေါ့နော
်ဖေဖော်ဝါရီလ19ရက်နေ့ကစတင်ဝင်လာတဲ့စစ်ကောင်စီစစ်ကြောင်းဟာပင်ကြီးရွာနဲ့အနီးတစ်ပိုက်ကျေးရွာတွေနဲ့ရွှေဘိုမြစ်ကြီးနားကာလမကြီးအနီးကကျေးရွာတွေကိုပါဝင်ရောက်လာတာကြောင့်ဒေသခံတွေအများအပြားစစ်ဘေးရှောင်နေကြပါတယ်စစ်ကောင်စီတပ်ကကျေးရွာတွေကိုလှည့်လည်ဝင်ရောက်ပြီးတော့ဒေသခံတွေကိုဖမ်းဆီးတာတွေအပြင်ဒေသခံတချို့ကိုလည်းတပ်ဖြတ်ခဲ့တယ်လို့စစ်ဘေးရှောင်နေကြတဲ့ဒေသခံတွေကပြောပါတယ်ဒီတဲ့ရင်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်တရင်ထုတ်ပြန်တာတော့မရှိပါဘူး။ VOA နဲ့လည်းတိကျအတည်ပြုနိုင်ဖို့ကြိုးစားနေဆဲဖြစ်ပါတယ်။ဒေသခံတအူးကတော့လက်ရှိမှာတပ်ဖြတ်ခံရတဲ့ဒေသခံ3ခုရာအတည်ပြုနိုင်သေးပြီးတော့အခြားအတည်မပြုနိုင်သေးတဲ့တပ်ဖြတ်ခံရတဲ့ဒေသခံတွေလည်းရှိနေတဲ့အကြောင်းကိုလို့ပြောပါရစ
ေ။စစ်ဆောင်တွေဖမ်းမိသွားပြီးတော့မှအဲ့မှာကျွန်တော်တို့ကျွန်တော်ဦးတည်ရတာကတော့ဟိုကိုဖမ်းဖြစ်တာပေါ့နော်အဲ့ဒါကတော့ကျွန်တော်၃ရောက်ပေါ့နော်တဦးကတော့ကျွန်တော်တို့ကိုရိုင်းရတဲ့ကပကဖတ်ဒီကောင်းတော်ပေါ့နော်ဒီကောင်းတော်တက်ခံတယ်ကိုပီကြီးမှာ DS ဆိုရည်ကကျွန်တော်တို့ကမပြောတတ်သေးတာပေါ့နော်ကိုဖမ်းမလို့နေသေးတာဟိုကျွန်တော်တို့သိနေရတာတော့တချို့တွေဝတ်တည်ကြလို့ရှိရင်၄-၆လောက်ပို့တက်ပြီးတော့မှသူမရှိတဲ့တန်နေထဲမှာရောပြီးတော့မှမရှိပြလိုက်တယ်လို့လည်းတတိယနေရာရနေတယ်ကျွန်တော်အချက်မြင့်ပြီးတာတော့တက်တာတော့တက်တယ်တနည်းအောင်တက်ပြီးတော့ဘသူတွေပါရယ်ဆိုတော့ကျွန်တော်အတိအကျပြန်ပြတာပေါ့နော်
အဲ့ဒီ
မှာလည်းတပီးကြီးမှာတက္ကသတွေကအကုန်လုံးနေရာဖြန့်ကျက်ပြီးတော့ယူထားတာရှိတယ်။တန်းလန်းကျော်လုံးမှာလည်းသူတို့အင်းနေနေနေရာယူထားရှိနေပြီးတော့ကြောင့်ပဲအဲ့နေရာလေးမှာကျွန်တော်တို့ပဲကပီးကြီးတွေရောဖွဲ့စည်းရောဒီမှာမသွားနိုင်တဲ့အခြေအနေဖြစ်နေတယ
်။ဖေဖော်ဝါရီလ19ရက်နေ့ကနေ25ရက်နေ့အထိစစ်ကောင်စီတပ်တွေကရွှေဘိုမြစ်ကြီးနားကာလမကြီးအနီးကခြေရော်တွေကိုလှည့်လည်စစ်ကြောင်းထိုးနေမြေရှင်းလင်းနေတာကြောင့်တိတ္တခံ1000ခွဲဝန်းကျင်လောက်စစ်ဘေးရှောင်နေကြပါတယ်။ရုတ်တရက်စစ်ကြောင်းထိုးဝင်ရောက်လာချင်းစစ်ဆောင်ကြတာဖြစ်တဲ့အတွက်ဒေသခံတချို့ဖို့စားတောက်ရင်းနဲ့နေထိုင်ရေးတွေမှာအကျိုးကိုခက်ခဲကြတယ်လို့လည်းစစ်ဆောင်ကူညီနေသူတွေကပြောပါတယ်။ပေကြီး၊ခအုံးသာ၊ထနောင်းသုံးပင်၊ငပြောတိုင်း၊ရွာသစ်၊ရွာဟောင်း၊ကျေးပင်အပ်၊မြေနီအပ်၊ရေအေး၊ရေရှင်ကြီး၊စပယ်နသာနဲ့ကျေးရွာ73ရွာထက်မနည်းကဒေသခံတောင်းနဲ့ချီပြီးတော့စစ်ဆောင်နေကြတာပါ။စစ်ကောင်စီကနေမြေရှင်းလင်းရေးစစ်ကြောင်းထိုးတာလက်နက်ကြီးတွေနဲ့ခြေရော်တွေကိုပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်စကိုင်းတိုင်းဒေသအတော်များများကဒေသခံတွေစစ်ဘေးရှောင်နေကြပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူကကွေတက် PDF တွေရှိနေတဲ့အတွက်နေမြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်ဒီလိုနေမြေရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ဘေးရှောင်ရေးအတွက်နေ့စဉ်နဲ့အမျှတစ်ပြေးပြေးတိုးလာနေပါတယ်